အမေရိကတိုင်အလဲပိုင်းနိုင်ငံတွေကိုအလဲပတ်ခီးစင်လာရောက်တဲ့ထိုင်ဝမ်သမ္မတဆိုင်ဝမ်ဟာစနေနေ့မှာအမေရိကန်ပြည်ထောင်စုတောင်ပိုင်းတက်ဆက်ပြည်နယ်ကဟျူစတန်မြို့ကိုရောက်ရှိလာပါပြီ။သမ္မတဆိုင်ဝမ်နဲ့အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ပြီးခဲ့တဲ့လတုန်းကပဲတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုတွေလုပ်ခဲ့ပေမဲ့အခုခီးစင်မှာသူမဟာထရမ့်နဲ့ရောသူ့ရဲ့တခြားအရာရှိတွေနဲ့ပါတွေ့ဆုံမှုမရှိပါဘူးလို့ထရမ့်ရဲ့အဆိုအရအဖွဲ့တာဝန်လွှဲယူရေးဆိုင်ရာအဖွဲ့ကပြောပါတယ်။သမ္မတဆိုင်ဟာသူ့ရဲ့အမေရိကတိုင်အလဲပိုင်းနိုင်ငံများကိုလာရောက်တဲ့ခီးစင်အတွင်းတရက်ကြာဟျူစတန်မှာရှိနေစင်မှာရောထိုင်ဝမ်ကိုမပြောင်းရင်တရက်လောက်ဆန်ဖရန်စစ္စကိုမှာရှိနေစင်မှာပါဘသူနဲ့တွေ့ဆုံမယ်ဆိုတာမပြောခဲ့ပါဘူး။ထိုင်ပေကအမေရိကန်တန်ယုံဖြစ်နေတက်မှတ်ထားတဲ့ထိုင်ဝမ် American Institute ကတော့ထိုင်ဝမ်သမ္မတဆိုင်ဝမ်သွားရောက်မဲ့လက်တင်အမေရိကဒေသခီးစင်ဟာသူ့ရဲ့စီးပွားရေးကိစ္စသက်သက်ပဲလို့ပြောပါတယ်ဒီခီးစင်ဟာထိုင်ဝမ်ရဲ့တည်ငြိမ်စွာချက်တည်းအတွက်ဆန်သက်မှုတစ်ခုလို့ထိုင်ဝမ်ကမြင်ပေမဲ့အမေရိကတိုက်နိုင်ငံတွေနဲ့ဆက်ဆံရေးမှာထိလွယ်ရှလွယ်ဖြစ်နေပြီးအထူးသဖြင့်အမေရိကန်ပြည်ထောင်စုကိုဝင်ရောက်မှန်းနဲ့ပတ်သက်ပြီးကန့်ကွက်ထားတဲ့တရုတ်အစိုးရရဲ့အာရုံစိုက်မှုကိုခံလာရတာပါတကယ်လို့ဆိုင်ဝမ်ဘက်ကအမေရိကန်သမ္မတတစ်ဖြစ်လာမဲ့ထရမ့်နဲ့ဆက်ဆံရေးပိုးပြီးနှိမ့်ဆက်မှုကိုပြလာမယ်ဆိုရင်တရုတ်ဘက်ကတုံ့ပြန်မှုတွေလုပ်လာမယ်လို့ခန့်မှန်းရပါတယ်ကိုယ်ပိုင်အုပ်ချုပ်မှုရှိတဲ့ထိုင်ဝမ်ကိုတရုတ်ကပြည်မာကြီးရဲ့အစိပ်ပိုင်းဖြစ်နေတက်မှတ်ထားတာဖြစ်ပြီးတခြားနိုင်ငံတွေနဲ့ဆက်ဆံရေးမှာအစိုးရတရက်အနေနဲ့ခွင့်ပြုမထားပါဘူး။သမ္မတဆိုင်ဝမ်ဟာသူ့ရဲ့ကိုယ့်ရဲ့ကြာခီးစင်တဲ့ Honduras, Nicaragua, Guatemala နဲ့ El Salvador နိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။